နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာဒီကနေ့ကချင်ပြည်နယ်မြစ်ကြီးနားမြို့ကိုသွားရောက်ခဲ့ပြီးကချင်လူထုခေါင်းဆောင်တွေနဲ့တွေ့ဆုံတာမှာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးစာချုပ် NCA ကိုလက်မှတ်ရေးထိုးပြီးပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးမှာပါဝင်ဖို့အလေးထားဆွေးနွေးခဲ့ပါတယ်။ဒီသတင်းကို VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာမြစ်ကြီးနားမြို့ကိုဒီကနေ့မနက်9နာရီလောက်ပါရောက်ရှိခဲ့ပြီးခီးရောင်းဆိုင်မှာပဲဘာသာရေးလူမှုရေးနဲ့ငြိမ်းချမ်းရေးအကျိုးဆောင်အဖွဲ့တွေအပါအဝင်လူထုခေါင်းဆောင်တွေပြည်내အစိုးရအဖွဲ့ဝင်တွေနဲ့ Palm Spring Hotel မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီလိုတွေ့ဆုံဆွေးနွေးချိန်မှာအဓိကဆွေးနွေးတဲ့အချက်တွေကိုကချင်နှစ်ချင်းခရိယံအဖွဲ့ချုပ် KBC ကထွေထွေအတွင်းရေးမှူးဒေါက်တာ Clive Sampson ကအခုလိုပြောပါတယ
်။အဓိကတော့ဒီ NCA ထုတ်ပြီးမှငင်းချေးဆွေးနွေးမှုမှာပါဝင်လာပြီးဟိုကိုလိုချင်တာလာပြီးမှဆွေးနွေးတင်ပြတောင်းဆိုမှုတွေပြုလုပ်ဖို့အဓိကတော့ဒါပဲဖြစ်တယ်။ကျေကလည်းအဲ့ဒါကိုဟို NC ကိုလက်ခံထားတယ်ဆိုတဲ့သဘောတွေလည်းသူပြောတော့ပါတယ်။ပင်လုံစာချုပ်အောင်မဟုတ်ဘဲနဲ့ပေါ့နော်။ဒီပင်လုံစိတ်သက်အပေါ်အရေးကြီးတယ်ဆိုတဲ့အကြောင်းပြောပါတယ်အဲ့ဒါ။ဒုက္ခတဲ့စကားကိုလည်းသူတွားပါတယ်။အခုအဲ့မှာတွားနေတယ်ဟုတ်တယ်။
တနင်္ဂနွေပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးရင်းနဲ့ပတ်သက်ပြီး KIA ဒုစီဦးစီးချုပ်ဗိုလ်ချုပ်ဂွန်မော်ကသူ့ရဲ့ Facebook စာမျက်နှာမှာ NCA ကိုအပိသက်မဆွေးနွေးနိုင်သေးလို့စက်ပြီးဆွေးနွေးနေရတဲ့အနေအထားဖြစ်ကြောင်းလက်ခံနိုင်တဲ့အနေအထားရောက်ရင် NCA ကိုလက်မှတ်ရေးထိုးမယ်လို့ပြောထားကြောင်းတုံ့ပြန်ထားပါတယ်ဒေါက်ဆန်းစုကြည်ဟာကချင်ငင်းချမ်းရေးအကျိုးဆောင်အဖွဲ့ PCG နဲ့ဆွေးနွေးခဲ့ရမှာတော့လက်ရှိဖြစ်ပျက်နေတဲ့အနေအထားတွေကိုတင်ပြခဲ့ကြောင်း PCG ကဥအင်ရှန်ဆန်အောင်ကပြောပါတယ်
။ကျွန်တော်ကဟိုစီစဉ်ရတဲ့ကြာလာလို့ရှိဦးသေးဒီ process ကဘယ်လိုလုပ်လာလဲဆိုရင်ဒီမှာသိကြနေတယ်ပေါ့။အရင်ကတော့ဒီလိုဒီလိုကြီးကြီးမှုတော့လာတယ်။အဲအခုကကျွန်တော်ဟိုစစ်ဆင်မှုတွေနည်းနည်းအားနေတဲ့ဆရာကျွန်တော်သိကြတာရှိတယ်။ဒီမျိုးကိုတော့လက်ဖို့ဘုရားဟောကျွန်တော်ပြကြတာဖြစ်ပါတယ်။ဒီမျိုးလိုအပ်တဲ့အချက်တွေအရှိနေတဲ့ခါကျတော့ဒီမျိုးကိုဆက်အားစိုက်ဖို့ဘုရားဟောပြကြတာဖြစ်ပါတယ်။
NCA လက်မှတ်ရေးထိုးပြီး27ရာစုပင်လုံးမှာပါဝင်ဖို့ကတော့နှစ်ဖက်ယုံကြည်မှုတည်ဆောက်နိုင်မှုအပေါ်မှာမူတည်နေကြောင်းလည်းပြောပါတယ်။ဒီကနေ့တွေ့ဆုံဆွေးနွေးတဲ့အပေါ်မှာတော့ဦးအင်ရှန်ဆန်အောင်ကအခုလိုတုံ့တက်ပါတယ်
။အပြည့်တော်ဆောင်တယ်လို့ပြောလို့ရပါတယ်ဗျာ။ဒါအားအရဆရာကျွန်တော်တို့ဒီကြားတဲ့ဇမားကတော့တစ်ခါတော့ဉာဏ်ရသတ္တနဲ့ပြောတဲ့ခါတော့တချို့ကျတော့လူတို့ကနားလေမှုလွေးကြရလည်းပါလေ
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဟာကချင်လူထုခေါင်းဆောင်တွေနဲ့တွေ့ဆုံပြီးမှတော့ဝိုင်းပေါ်မျိုးကခတ်ချုံနဲ့မိုင်းနာစစ်ဆောင်စခန်းတွေကိုတွားရောက်ခဲ့ပါတယ်။စစ်ဆောင်ပြည်သူတွေတင်ပြတဲ့ကလေးငယ်တွေရဲ့ပညာရေးအပါအဝင်၊ကျန်းမာရေးလူမှုရေးကိစ္စတွေဆွေးနွေးခဲ့သလိုစာနာရိတ်ခါနဲ့ကလေးငယ်တွေအတွက်အဝတ်အစားတွေပေးအပ်လှူဒန်းခဲ့ပါတယ်။ဒီကနေ့ညနေပိုင်းမှာတော့ဒေါက်ဆန်းစုကြည်ဟာမြစ်ကြီးနားမျိုးကနေပြန်လည်ထွက်ခွာမှာဖြစ်ပါတယ်ခင်ဗျာ။